ပြည်ထောင်စုနဲ့ပါလီမန်ရွေးကောက်ပွဲမှာတိုင်ကြားချက်ပေါင်း3000နီးပါးရှိခဲ့တယ်လို့အာဖဂန်နစ္စတန်နိုင်ငံရွေးကောက်ပွဲမစမမှုဖြစ်ရှင်ကော်မရှင်ကပြောကြားလိုက်ပါတယ်။အဲ့ဒီအထက်က1300ကျော်ဟာရွေးကောက်ပွဲနေ့ကစတဲ့တိုင်ကြားမှုတွေဖြစ်ပြီးကျန်တာတွေကတော့ရွေးကောက်ပွဲမစတင်ခင်ကတည်းကလက်ခံရရှိခဲ့တဲ့တိုင်စာတွေဖြစ်တယ်လို့ဆိုပါတယ်။မဲဆန္ဒရှင်မှတ်ပုံတင်စရင်အတုပြုလုပ်တာတွေမဲအလုံးလောက်မရှိတာတွေအပြင်တချို့ကိစ္စတွေမှာစေကောင်းဆောင်တွေကချင်းချောက်တာမတရားဩဇာသုံးခဲ့တာတွေဟာအဓိကပြဿနာတွေဖြစ်တယ်လို့ရွေးကောက်ပွဲစောင့်ကြည့်သူအရာရှိတွေကဆိုကြပါတယ်။တယောက်ထဲကထက်ကတလဲလဲမဲထက်တာအရွယ်မရောက်သေးတဲ့သူတွေကိုမဲထက်ခိုင်းတာတွေလည်းအများအပြားရှိခဲ့တယ်လို့ဆိုပါတယ်။မဲမသမာမှုတွေဟာရှောင်လွှဲလို့မရနိုင်ပေမဲ့နောက်ဆုံးရလက်ကိုတော့မထိခိုက်ရလေအောင်လှုပ်ဆောင်နေတယ်လို့ရွေးကောက်ပွဲအရာရှိတွေကဆိုပါတယ်။စုစုပေါင်းမဲအရေအတွက်4,000-3,000ရှိခဲ့တယ်လို့လည်းဆိုကြပါတယ်။အဲတချိန်တည်းမှာပဲအာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူးနယ်မှာနေတိုတပ်ဖွဲ့ရဟယင်တစင်းပြတ်ကြလို့အမေရိကန်တပ်ဖွဲ့ဝင်9ဦးသေဆုံးပြီး3ဦးဒဏ်ရာရရှိခဲ့ပါတယ်။တာလီဘန်တွေကသူတို့လက်ချက်လိုဆိုပေမဲ့နေတိုဘက်ကတော့အဲ့ဒီဒေသမှာရန်သူဘက်ကပြစ်ခတ်မှုရှိခဲ့တယ်ဆိုတော့သတင်းမရရှိဘူးလို့ပြောဆိုနေပါလေ။